ဟုတ်ကဲ့ဆရာတို့ပြည်သူ့လွှတ်တော်ရွေးကောက်ပွဲစနစ်လေ့လာရေးကော်မရှင်ကအခုဒီမြန်မာနိုင်ငံနဲ့လက်လျောညီထွေဖြစ်မဲ့ရွေးကောက်ပွဲစနစ်ကိုလေ့လာသုံးသပ်ဖို့လုပ်ငန်းစဉ်တွေဆရာတို့စနိုင်ပါပြီလားရှင
်ကျွန်တော်တို့ဒီနေ့စပြီးတော့အစည်းအဝေးစခိုင်းပြီးတော့ဒီမြန်မာနိုင်ငံပြည်သူ့လွှတ်တော်မှာပေါ့နော်မြန်မာနိုင်ငံနဲ့လက်လျောညီထွေမဲ့ရွေးကောက်ပွဲစနစ်ကိုလေ့လာသုံးသပ်ဖို့ဆိုပြီးကော်မရှင်ဖွဲ့တာပေါ့နော်ဒီနေ့စပြီးအစည်းအဝေးလုပ်ပါတယ
်ဟုတ်ကဲ့ဒီရွေးကောက်ပွဲစနစ်ကိုသုံးသပ်ဖို့အတွက်ဟိုဆရာတို့ဘယ်လိုလုပ်ငန်းစဉ်တွေများချမှတ်ထားပါလဲရှင်
ဒီဟာကကျွန်တော်တို့အခုအပွဲဖွဲ့ပြလိုက်တာတော့ဗျာပေါ်စင်တင်နဲ့အဆိုကိုကျွန်တော်တို့တော်တော်လေးမှပြီးခဲ့တဲ့ကသမတင်တော်တော်လေးမှဆွေးနွေးပြီးပြီ NLD ရတဲ့ဆန္ဒဦးဆွေးနွေးခဲ့တာပဲเนาะတန်တဲ့တန်တာပါလေအကုန်ဆွေးနွေးကြတာပေါ့เนาะအဲ့တော့ကန့်ကွက်တဲ့လူရောထောက်ခံတဲ့လူရောပေါ့เนาะပြီးရခနေ့အဲ့ဒီကတော့အဲ့လိုသာပြောပြီးတော့တကယ်ပြင်သွားလိုက်တဲ့ဟာတော့ပြီးရခနေ့တက်ကူများတော့တာပေါ့เนาะဒါပေမဲ့ကျွန်တော်တို့နောက်ဆုံးကော်မရှင်ဖွဲ့လိုက်တဲ့အခါကျတော့ဒီပြည်ရခနေ့ကိုလေ့လာသုံးသပ်ဖို့မဟုတ်ဘူးဆိုတာတော့အတိအကျပေါ့เนาะအဲ့ဒီနေ့မှာနိုင်ငံတော်ကိုပြည်သူ့နဲ့ FPP စနစ်ကိုပဲတုံးတာအဲနိုင်ငံ90မှာပြင်သုံးနေတဲ့ PR စနစ်ကိုတုံးလာကံရောစနစ်ကိုတုံးလာတဲ့ဒါဒီလိလတော့တာပြီးတော့မှကျွန်တော်တို့ကဒီနောက်လာမယ့်တော့ session မှာကျွန်တော်တို့ကရင်ခံစားတည်ရမှာပေါ့ဗျာအဲအဓိကကတော့ကျွန်တော်တို့ဘာမှမဆုံးကြဘူးဗျာကျွန်တော်တို့တွေ့တဲ့အားဒီ challenge တွေကိုပြည်သူ့တော်တင်မှာပေါ့အဲကျွန်တော်တို့ကတော့ဒီနေ့လေးစပြီးတော့တင်ခဲ့တဲ့အဆိုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့လိလတော့တာကြည့်ပြီးတော့မှနေကြတာပေါ့နော်ကျွန်တော်တို့ကတော့ NLD ရဲ့လောလောဆယ်ဆီ project ရဲ့ stand time ပဲပေါ့နော်ကျွန်တော်တို့လက်ရှိဒီကောက်ဝက်စနစ်ကဘာတွေအပြည့်ရှိတယ်လဲပေါ့နော်ကျွန်တော်လောလောဆယ်တော့ပြီးအောင်ကျွန်တော်တို့လောလောဆယ်မှုပေါ့ပြီးအောင်ကျွန်တော်လက်ဆက်မခံနဲ့ကျွန်တော်တို့အရင် stand time ပဲကျွန်တော်တို့ရပ်တည်ထားတာပေါ့ဒါကတော့ဒီကောက်ဝက်စနစ်တွေမှာသူတို့ကတော့အားကြက်အားနဲ့ပြက်တည်းအကုန်ကြည့်တယ်ဆိုတာကိုပြောပြီးတော့ပေါ့ဆွေးနွေးနေကြတာပေါ့နော်ဆွေးနွေးကြတယ်ဆိုတာကလည်းရေပုံရသဘောပဲရှိပါသေးတယ
်ဆရာကော်မရှင်အနေနဲ့ပေါ့လေအခုဒီမြန်မာနိုင်ငံနဲ့လက်လျောညီထွေဖြစ်မဲ့ရွေးကောက်ပွဲစနစ်ကိုအခုသုံးသပ်မယ်ဆိုရင်ဘယ်လိုအချက်တွေပေါ်မှာအခြေခံပြီးတော့သုံးသပ်သွားမှာပါလဲဆရာ
အခုလောလောဆယ်ကတော့ကျွန်တော်တို့စီမှာရှိနေတဲ့ဟိုရွေးကောက်ပွဲစနစ်အကြောင်းရအတကြအားနည်းချက်ပေါ့ကြာနော်အဲ့တော့နိုင်ငံကမှကျွန်တော်ဒီစနစ်ကအတကြအားနည်းချက်နောက်ကျတော့ခုနပြောလိုက်တဲ့ရုပ်ရုပ်စနစ်ဆိုရင်တော့ကျွန်တော်တို့အပတ်ကအနေနဲ့ပေါ့။နောက်ကျွန်တော်တို့မြန်မာနိုင်ငံမှာအဲလောလောဆယ်ရှိနေတဲ့လူဦးရေထူထပ်ပိတ်ပြီးမှုအဲလူဦးရေအကျဉ်းအပြုပေါ့ဗျာ။လူဦးရေပေါ်မှာလည်းရှိနေတယ်။လူနယ်ပေါ်ဒီမှာလည်းအခြေခံထားတဲ့ကျွန်တော်အခြေခံဥပဒေတွေဟာဒီလေးရှိတယ်ပေါ့နော်။ကျွန်တော်အဲ့ဒီဟာဒီအကုန်လုံးဆွေးနွေးတုံ့ပြန်ပြီးတော့မှကျွန်တော်တို့ဒါအခြေခံစာရေးရမှာပေါ့။ကျွန်တော်တို့ဒီဝန်ကြီးဌာနတွေနဲ့လာဆွေးနွေးကြမှာပေါ့။တိုင်းရောင်းဝန်ကြီးဌာန
။ဟုတ်ကဲ့
။အဲ့လာဒီလည်းပါမယ်။ပါကအဖွဲ့ကြီးလေကျွန်တော်တို့ဒီလာပြီး WhatsApp ပုံစံအမျိုးမျိုးဟောကြားပြောကြတာလေးရှိမယ်ကျွန်တော်အဲ့ဒါလေးနားထောင်ပြီးတော့မှဒီချင်းကလည်းဆွေးနွေးကြတယ်လို့ပြောထားတဲ့အဖွဲ့ကြီးကြီးရှိတယ်လို့ပြောရပေါ့ရခိုင်အဲ့တော့အဲ့ဒါလေးပြီးမှကျွန်တော်တို့အခင်ခံတာကြီးမှာတဲ့ပေါင်းစုံကနေတော့ကျွန်တော်တို့စဉ်းစားတွေးခေါ်ပြီးမှလုပ်ကြပါ
ဆရာတို့ဒီကော်မရှင်အနေနဲ့ပေါ့နော်အခုဒီ FFPTP စနစ်ကိုလည်းဆရာတို့လေ့လာမယ် PR စနစ်ကိုလည်းလေ့လာမယ်ဟိုကော်မရှင်မှာပါတဲ့အဖွဲ့ဝင်အများစုရဲ့သဘောထားရောဆရာ
အဲ့ဒါလည်းလည်းကျွန်တော်တို့ဟိုလွတ်တော်ထဲမှာဆွေးနွေးခဲ့တဲ့ဟာအရာသိနေပြီပဲဖွဲ့ရတော့ကံနဲ့ဖွဲ့ရကံကိုတက်တာသိနေပြီဒါပါပဲဒီပေါ်မှာပဲမူတည်တာပါပဲအချို့ကြားထားတာတော့လူကြီးအရာပေါ့နော်ကျွန်တော်တို့ဆွေးနွေးခဲ့တဲ့တော်ကူစင်းလေအရာ24ဦးပေါ်ထားတာဟုတ်လားကျွန်တော်တို့၅ဦးကသူကြည့်ကြရမ်းရမ်းနဲ့လေးလာစုံစမ်းရေးကော်မရှင်အဖွဲ့ဝင်၅ဦးကျော်ကျွန်တော်တို့ချက်တော်ကူစင်းလေ12ဦးကျွန်တော်တို့ကတော့ရောက်တယ်လို့ဒီပေါ်ကျေးရက်ပြည့်ကျေးတဲ့ရက်ပါပါ
ဟုတ်ကဲ့အမျိုးသားလွှတ်တော်မှာတော့ဆရာဒီရွေးကောက်ပွဲတွေမှာလာမယ့်ရွေးကောက်ပွဲတွေမှာ open list ဆိုတဲ့ PR စနစ်ကိုတုံးဖို့ဆုံးဖြတ်ထားပါတယ်ပေါ့နော်ဆရာဟိုဒီစနစ်ပေါ်မှာရောဆရာအနေနဲ့ပေါ့နော်ဘယ်လိုမြင်ပါလဲဆရာ
ဒီ open list ကိုဆိုတာကတော့အရင်ကဥရောပမှာအကျဉ်းဆုံးအများကြီးပေါ့နော်အောက်နေဒီစီကမအောင်နေတဲ့စီတာပေါ့ဒီမှာတိုက်ပြီးရမယ်ဆိုလို့ရှိရင်ကျွန်တော် PR စနစ်ဆိုတော့ဘာလဲမြင်တယ်လူတို့တလုံးမှာတော့ဒီလိုမှမတိတာကြီးတခုကိုကျွန်တော်တို့ကဒီကောက်ပွဲစနစ်ကရန်နေပြီးတော့ဒီမိုကရေစီခိုင်မာအောင်လုပ်နိုင်ဆိုလာလေအမေကွန်ထုတ်ကြတယ်အများကြီးပါဒီတော့ဟိုဒီမိုကရေစီခိုင်မာအောင်လုပ်နိုင်တဲ့နည်းလမ်းတွေအများကြီးရှိပါတယ်အဓိကကရွေးကောက်ပွဲတွေမှာလွတ်လပ်ပြီးတရားမျှတမှုဒီတိတာပါရွေးကောက်ပွဲကော်မရှင်ကလွတ်လပ်တဲ့အင်ဂျင်နီယာရွေးကောက်ပွဲကော်မရှင်ဖြစ်ခြင်းရွေးကောက်ပွဲကလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်နေဆိုလို့ရှိရင်လူလူကလည်းသူတို့ရွေးချယ်တယ်ဆိုလည်းလောင်းရဲ့အကြီးကျယ်လို့အကြီးကျယ်အကုန်လုံးသိတယ်ဆိုရှင်တော့ဘာလို့ဒီလိုတော့မှာကျွန်တော်တို့ဒီသိရှိတဲ့ MPD ရောက်လာမယ်ဒါမျိုးဒီဒီရေးဆွဲနိုင်တဲ့ solution တမုတ်ကြီးခိုင်မအောင်လုပ်လို့ရတာတော့ဒီကိုယ်ကတခုပဲနေရတော့တမုတ်ကြီးခိုင်မအောင်လုပ်လို့ရမယ်လို့ဆိုတော့ကျွန်တော်
ဟုတ်ကဲ့အခုလိုဖြစ်ချပေးတဲ့အတွက်ဒေါက်တာဆုံမြင့်မောင်ကိုကျေးဇူးတင်ပါတယ်ရှင်